စူပါကျူးစ်ဒေးလို့ခေါ်တဲ့အမေရိကန်ဒီမိုကရက်တစ်ပါတီတွင်သမရလောင်းအကျိုးရွေးကောက်ပွဲတွေဒီနေ့ပြည်နယ်၁၄ခုမှာတပြိုင်တည်းကျင်းပဖို့ရှိနေပါတယ်။ဒီမတိုင်ခင်တရက်အလိုမှာပဲသမရလောင်းနေရာရှင်ပြိုင်နေသူတွေကတဦးဖြစ်တဲ့ဒုသမရဟောင်းဂျိုးဘိုင်ဒန်ကိုပြိုင်ဘက်ဟောင်း၃ဦးကထောက်ခံမှုပြသလိုက်တာကြောင့်မစ္စတာဘိုင်ဒန်အတွက်မဲဆွယ်မှုအရှိန်ပိုးပြီးအကောင်လာနေပါတယ်။မနေ့တနင်္လာနေ့ကပဲပြိုင်ပွဲကနေပြီးတော့နှုတ်ထွက်သွားခဲ့တဲ့အထက်လွှတ်တော်အမတ်အေမီကလိုဘက်ချာနဲ့အစောပိုင်းနှုတ်ထွက်ခဲ့သူတက်ဆက်စ်ပြည်နယ်အောက်လွှတ်တော်အမတ်ဘက်တိုအိုရူကတိုကဒဲလစ်မြို့မှာကျင်းပတဲ့တနင်္လာနေ့ဒုတိယဆွေးနွေးပွဲစစ်ဝေးပွဲအတွင်းမှာမစ္စတာဘိုင်ဒန်ကိုထောက်ခံမဲ့အကြောင်းကြေညာခဲ့တာပါ။အေမီကလိုဘက်ချာမတိုင်ခင်တရက်ပြိုင်ပွဲကနေနှုတ်ထွက်ခဲ့တဲ့အလဲလက်ဝါဒီဒီမိုကရက်တအုပ်ဖြစ်တဲ့အင်ဒီယားနာပြည်နယ်ဆောက်သ်ဘန်းမြို့တော်ဝင်ဟောင်းပီတ်ဘူဒီချက်ကလည်းအလားတူမစ္စတာဘိုင်ဒန်ကိုထောက်ခံကြောင်းပြောဆိုလိုက်ပါတယ်။လာမယ့်နိုဝင်ဘာသမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတဒေါ်နယ်ထရမ့်နဲ့ရှင်ပြိုင်မယ့်ဒီဒီမိုကရက်တစ်ပါတီသမ္မတလောင်းဖြစ်လာဖို့အတွက်ရှင်ပြိုင်နေကြတဲ့သူတွေထဲမှာလက်တလောထိတ်ဆုံးရောက်နေတဲ့သူကတော့ဗမောက်ပြည်နယ်အထက်လွှတ်ချက်အမတ်ဘန်နီဆန်ဒါစ်ပါ။ကယ်လီဖိုးနီးယားနဲ့တက်ဆက်စ်ပြည်နယ်ရွေးကောက်ပွဲတွေမှာလည်းဆန်ဒါစ်အနိုင်ရပွဲရှိတဲ့အကြောင်းလူလူစစ်တမ်းတွေကဖော်ပြနေပါတယ်။ပြီးခဲ့တဲ့တောင်ကာရိုလိုင်းနာအကျိုးရွေးကောက်ပွဲမှာတော့တခြားပြိုင်ဘက်တွေကိုအပြတ်အသတ်အနိုင်ရခဲ့တဲ့မစ္စတာဘိုင်ဒန်ကလက်ရှိမှာဒုတိယနေရာမှာရှိနေပြီးတတိယနေရာလိုက်နေတဲ့သူကတော့မက်ဆာချူးဆက်ပြည်နယ်အထက်လွှတ်တော်အမတ်အဲလီဇာဘက်ဝါရန်ပါ။သူတို့သုံးဦးအပါအဝင်ဒီမိုကရက်တစ်ပါတီသမ္မတလောင်းရှင်ပြိုင်နေသူအခုဆိုရင်တော့၅ဦးပဲရှိပါတော့တယ်။ဒီထဲမှာဘယ်သူသမ္မတလောင်းဖြစ်လာမလဲဆိုတာကတော့ဒီကနေ့ Super Tuesdays လို့ခေါ်တဲ့ရွေးကောက်ပွဲတွေရဲ့ရလဒ်အပေါ်မှာအထူးကမူတည်နေတာဖြစ်ပါရဲ့ရှင်။